ဒေါ်လာနဲ့အရှင်နဲ့မြမအကြံ့ငွေတန်ဖိုးတနည်းတဲ့တနည်းထိုးကြလာတာနေတာရဲ့စိုးကျိုးတက်ရောက်မှုကိုမြမပြည်သူအများစုခံစားနေရပြီလို့တွင်းကုန်လုပ်ငန်းရှင်ကအစလက္ခဏာမိသားစုအင်ရှင်မတွေအစုံညှိတွားနေကြပါတယ်။ဒေါ်လာဈေးအတက်အကျကိုမြမပြည်တွင်းမှာထိန်းချုပ်နိုင်ဖို့အစိုးရကဘဟုဗန်ကနေကြားကန်ပေးနေပေမဲ့လည်းတိတာတဲ့အကျိုးဖြစ်ထွန်းမှုတွေမတွေ့ရသေးဘူးလို့ဝေဖန်သုံးသပ်တွေရှိနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံရဲ့ဈေးကွက်ထဲမှာကြက်ငွေတန်ဖိုးဟာတောက်ကြညံ့နေဈေးပိတ်ချိန်မှာတော့ဒေါ်လာကိုကြက်1620ဝန်းကျင်မှာရှိခဲ့ပြီးတချို့နေရာတွေမှာဆိုရင်1650အထိဈေးပေါက်ခဲ့တာပါ။အခုလိုမြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အကျိုးဆက်ကိုအဓိကခံစားနေရသူတွေထဲမှာလက္ခဏာမိသားစုအင်ရှင်မတွေကအများဆုံးဖြစ်တယ်လို့ရန်ကုန်တာမွေမြို့နယ်ကမတ်ဆွေကပြောပါတယ
်။အင်ရှင်မတွေကတော့အစိုးရဆုံးအခြေအနေကိုရင်ဆိုင်နေရတာပါလို့ရှင်။ခြေကံအစားကုန်ပေါ့နော်ဆန်ဆိုတာဟာသမင်းဆိုတာဟာမရှိမဖြစ်အစားအမှာပဲလေ။ဒီဆန်ကအစားဈေးရတက်ပါတာလေ။ကျမတို့အရင်တော့ဆိုလို့ရှိရင်ဒီလိုပေါ့နော်2300တန်ကနေပြီးတော့အခု3000ဖြစ်သွားပြီရှင်။ရုပ်တရက်ကြီး။နောက်တစ်ခါဟိုကစုံရက်ပေါ့နော်အများကြီးတော့ကစုံရက်နဲ့ဒီအခြေခံစားကုန်ပေါ့နော်ကစုံရက်ကလည်းအရင်တော့ကတစည်း300နဲ့အခုဒီမနေ့ဈေးသွားတဲ့အခါမှာ900ဖြစ်သွားတယ်အဲ့လိုပေါ့နော်တခြားပေါ့နော်ဟိုအသားငါးဈေးတွေဆိုလို့ရှိရင်ဈေးတော့မမီးရတော့တဲ့အခြေအနေမျိုးတွေဖြစ်နေတာချင်းဒီနေ့မနေ့ဈေးသွားတဲ့အချိန်မှာတော့အရန်အောင်အောလာအောင်ပေါ့နော်အဲ့လိုမျိုးစိတ်ကားဆိုလို့ရှိရင်လည်းလေအာတကယ်ကိုမကြဘူးလေဈေး1800တို့3000တို့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်တာအဲဝက်သားဆိုလို့ရှိရင်လည်းအဲ့လိုပဲ1500ပေါ့နော်အဲစက်သားဆိုလို့ရှိရင်လည်း CD ကြက်တောင်မှပဲအရင်က400 500ကအခုဒီကနေ့ဆို600 900အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်သွားတယ်ဟိုဈေးသွားတဲ့အချိန်မှာကိုမှန်းသားတဲ့ပတ်စံပေါ့နော်အဲဟာဟိုအရင်တော့ဆိုလို့ရှိရင်နှစ်ရက်စာရမယ်ဆိုလို့ရှိရင်သူဟာတစ်ရက်စာပဲပေါ့နော်အဲ့လိုမျိုးဖြစ်ဖြစ်မြောင်ဖြစ်နေရတယ်အဲ့လို
မြန်မာငွေဈေးအတက်အကျကိုပြည်တွင်းမှာထိန်းမိဖို့အတွက်အစိုးရဘူဟုပန်ကအစောပိုင်းမှာဒေါ်လာ3,000,000ထိုးရောင်းပေးနိုင်ခဲ့ပြီးအဲဒီကတစ်ဆင့်3,000,000အခုရက်ပိုင်းမှာတော့ဒေါ်လာ10,000,000လောက်သာထိုးရောင်းပေးနေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူရဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဈေးကွက်ထဲကိုဒေါ်လာငွေအလုံးလောက်ရောက်မလာတာကလည်းမြန်မာငွေတန်ဖိုးကိုပြန်ဆွဲတင်နိုင်ဖို့ခက်ခဲတဲ့အကြောင်းရင်းတွေကတစ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါလေယာဉ်သုံးစက်ပစ္စည်းတွေကိုနိုင်ငံသားအနေတင်သွင်းနေတဲ့စီးပွားရေးလုပ်ငန်းရှင်တို့ကတော့မြန်မာငွေဈေးကျနေတာကြောင့်သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုပြောပြပါရစေ
။အယောင်ရယ်ကတချို့ဟာတွေကတော့ပြတ်ကုန်တာပေါ့နော်အယောင်ရယ်။ဒီလုံးတွေကပြင်နေရတဲ့အတွက်ကြောင့်ရောင်းပြီးသားရဲ့အပေါ်မှာလည်းပြန်လိုက်ပြီးတော့ဝယ်ပြီးမဲ့လေကျွန်တော်တို့ကရှုံးနေတယ်တောက်ဆောက်ရှုံးနေတဲ့အင်ပူတာတွေကရောင်းပြီးရှုံးရောင်းပြီးရှုံးနေဖြစ်တယ်။ဒီကြားထဲမှာလည်းဝယ်တဲ့လူတွေကလည်းဝယ်မှုတွေကိုဈေးကြီးစမှန်ပြောင်းသွားတဲ့အတွက်ကြောင့်လို့ကလေးအချို့အရာကမဝယ်တော့အမဝယ်တဲ့တရားမျိုးအယောင်းနဲ့ကြားတယ်နော်ကျူပြီးတော့တချို့အရာကရောင်းထားတယ်အဲဒီရောင်းထားတဲ့အရာကငွေပြန်မရသေးတဲ့အတွက်အဲဒီငွေနဲ့အခုဒေါ်လာကြီးအတက်မှပြန်ဝယ်နေပြီရှီလီယာဒေါ်လာတော့ပြန်မရဘဲနဲ့ကျော့သွားတယ်ကြည့်လို့ရှုံးသွားတယ်ကြည့်အတိတ်ကခြောက်နေတယ်ပြင်းကုန်သမားတွေပြန်တော်တော်ကြီးကိုထိလိုက်နေတာလေလို့ပြောပါမယ
်လက်ရှိမြန်မာငွေဈေးကျနေတဲ့ပြဿနာကိုဖြေရှင်းဖို့ NLD အစိုးရကတော့စ조사လုပ်ဆောင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံနေမှာကတိပေးပြောဆိုပေမဲ့နိုင်ငံတော်ရဲ့စီးပွားရေးမူဝါဒအပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်လို့ UNFCCI အသင်းရဲ့အထွေထွေအတွင်းမှဦးအောင်ကြည်စိုးကပြောပါတယ
်။လိုအပ်ချက်တွေရောင်းပေးတဲ့ပမာဏနဲ့ကွာမှုရှိနေမှာပေါ့နော်။အဲ့လိုပဲတခါဝယ်တဲ့လူကလည်းသူကမ်းတက်နေပဲဝယ်ခွင့်ရှိတာဆိုတော့အဲ့ဒီဝယ်ခွင့်ရှိတဲ့လူတွေကပြန်ပြီးတော့ဆလုပ်တဲ့နေရာမှာမဖြစ်တာလည်းဖြစ်နိုင်တာပေါ့နော်။အောက်ကျွန်တော်နိုင်ငံကလူတွေရဲ့ Facebook နေတဲ့နိုင်ငံဒီဘုံမှာမိဖို့နေတယ်ကျွန်တော်တို့ရဲ့လူအကျလောက်ကြီးဘာလည်းမလုပ်ပြနိုင်ဘူးအနေနဲ့ရံွေလဲအတူတူပဲကျွန်တော်တို့နေတဲ့နေသားဖြစ်နေတယ်ပေါ့နော်အဲ့တော့ဒီနိုင်အားနိုင်တဲ့လူတို့လောက်ရောင်းပြနိုင်တဲ့နေသားလို့ရှိမလားဆိုတော့အဲ့ဒီလိုခုနကလူတွေကမှနေတယ်ဒီကြောင့်တို့ဒီလုပ်တယ်လုပ်ဖို့ကမဖြစ်နိုင်ဘူးပေါ့လေတို့ရဲ့အင်းငါချင်းဆိုင်ကြီးတွေနဲ့ရောင်းဝယ်နေတဲ့ခါမျိုးမှာအဲကျင်းတဲ့ဆိုရင်လည်းရံကိုကျွန်တော်တို့ဟုတ်လားကျောင်းဝင်သုံးနိုင်အောင်လို့ခိုင်းတဲ့ဆိုနဲ့ပတ်ပေါ့နော်အဲ့လိုအင်းနာချင်းနိုင်ငံတည်းရဲ့ဘူကြီးတွေနဲ့ဖြစ်နိုင်ဖို့
မြန်မာငွေဈေးတန်ဖိုးဟာဒီတစ်ခေါက်မှာဘယ်တော့ငားမှန်းနဲ့မတူအောင်ကြာဆင်းနေတဲ့အတွက် NLD အစိုးရကိုကိုယ်တိုင်မဲပေးပြီးတင်မြှောက်ခဲ့တဲ့အင်ရှင်မတ်ဆွေကအခုလိုဝေဖန်ပါတယ
်
ကိုမဲပေးခဲ့တဲ့အစိုးရကကျမတို့ကမျှော်လင့်ထားတာကအများကြီးမျှော်လင့်ထားတဲ့ခါကျတော့အခုအများကြီးမျှော်လင့်ထားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တာမလို့အရန်ကိုပဲစိတ်ကျက်ပြီးတော့အရန်ကိုပဲဝမ်းနေရပါတယ်ဟိုကိုမျှော်လင့်ထားတာတွေဘာမှဖြစ်မလာတဲ့အချိန်ကိုသူတို့ကလည်းသူတို့ဘလို့ပဲပေါ့နော်ပျော်ပျော်ဟိုကျိုးတာနဲ့လုတာနဲ့တခြားပြီးသူကဒေါ်လာပြည့်တစ်ချီချီချီချီနဲ့ဒီနေ့ဒီနေ့ဒီအများကြီးကိုတက်လာတဲ့ခါကြတော့လေတီတူတွေမှာတကယ်ကိုပဲဟိုအခြေခံလူလန်းသားတွေမှာတကယ်တီတူလူလူမှာအရန်ကိုတစ်ခါရောက်ရတယ်အဲ့ဒါကိုလည်းဘာမှဟိုလေဟိုတီတူလူလူဘက်ကနေပြီးတော့ဘာမှစဉ်းစားမပေးပဲနဲ့ဘာမှလည်းလုပ်မပေးနိုင်ဘူးရှင်အဲ့တော့ခါကြတော့ဒီခုရှိနေတဲ့လက်ရှိအစိုးရကိုလည်းကျမတို့တော်တော်လေးကိုလည်းစိတ်ကျက်မိပါတယ်တော်တော်လေးကိုလည်းပဲအားမလို့အားမရဖြစ်ပြီးတော့တော်တော်လေးကိုပဲဝမ်းနည်းမိပါတယ်ကိုမဲပေးခဲ့တဲ့အစိုးရကိုအရန်ယုံကြည်ခဲ့တဲ့အစိုးရဟာကိုလေးအပေါ်မှာဘာမှလုပ်မပေးနိုင်တဲ့အတွက်ကြောင့်မလို့တော်တော်ကိုစိတ်မကောင်းဖြစ်နေပါတယ်
တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ရဲ့အချိန်နဲ့နိုင်ငံတကာမှာတော့ဒေါ်လာဈေးတွေအတော်လေးတက်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာအခုကြုံနေရတဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကတော့အခြားနိုင်ငံတွေနဲ့ရှင်ရင်ပိုပြီးဆိုးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်ဒါကြောင့်အခုကြုံနေရတဲ့ကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာအခြေအနေတွေအပြင်မြန်မာနိုင်ငံရဲ့အပြင်ကိုစီးပွားရေးအခြေအနေတွေနဲ့သက်ဆိုင်နေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ